ရခိုင်ပြည်နယ်အတွင်းမိုရာဆိုင်ကလုန်းမှုန်တိုင်းကြာရောက်လာမှာကိုအစိုးရကသတိပေးနှိုးဆော်တာမျိုးလုပ်ခဲ့ပေမဲ့ကုစည်းကုညီကယ်ဆယ်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်ထားတာမျိုးအားနည်းခဲ့ကြောင်းဒေသခံတွေနဲ့ပရဟိတဆောင်ရွက်နေသူတွေကထောက်ပြပြောဆိုပါတယ်မိုရာမှုန်တိုင်းဆဲသွားပြီးမို့ရခိုင်ပြည်နယ်မှာအစိုးရကကုညီရေးတွေစတင်လှုပ်ဆောင်နေပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါမေလ29ရက်တနင်္လာနေ့ကတိုက်ခတ်ခဲ့တဲ့မိုရာဆိုင်ကလုန်းမှုန်တိုင်းကြောင့်ရခိုင်ပြည်နယ်ဒေသတချို့မှာတစ်ပင်ပြိုလဲတာလူနေအိမ်ပြိုလဲပျက်စီးတာဆေးရုံတက္ကသိုလ်နဲ့ဘာသာရေးအဆောက်အုံတွေအစိုးရဌာနဆိုင်ရာအဆောက်အုံတွေပြိုကျတာမျိုးအမိုးလံတာမျိုးတွေဖြစ်ခဲ့ပါတယ်လူအသေးကြောင်ရှိတယ်ဆိုတဲ့သတင်းမျိုးခုချိန်ကြီးထွက်ပေါ်လာမျိုးမရှိသေးပါဘူးရခိုင်ပြည်နယ်နေဆက်ဒေသကမြို့နယ်တွေမှာဆိုရင်တဲအိမ်တွေအလုံးလိုက်ပြိုကျပျက်စီးခဲ့ပြီးအစိုးရကအကူအညီတွေစတင်ပေးနေတယ်ဆိုပေမဲ့အခုချိန်ထိမရသေးဘူးလို့မောင်းတော်ဒေသကဦးစိန်ကပြကပြောပါတယ်
မိုးလုံးကအပြည့်ကြီးလာရမြင်ရပါတယ်အခုလက်ရှိခြေလို့ရှင်တို့ကခုန်ပါတော့တယ်။ဘောင်မလားဒီရတယ်ဟိုကလေးရောကလေးပါလေမလေးအမျက်ရှိတယ်ဟိုလောင်းတုံမလေးအမျက်ရှိတယ်ကျွန်တော်ကတော့မကြည့်ဘူး။ဒီဒီခြေရှိလို့အမိုးလည်းလည်းရှိတယ်။အဲဒီလိုကခုန်ပါတော့တယ်ဘာမှရှိသေးဘူး။ဒီလိုရှိနေတဲ့အတွက်လည်းအပြည့်လည်းဒီလိုအခုကျက်စီးသေးလို့ဘုရားကတော့မတူရှိတယ်
မောင်နှံဒေသမှာအိမ်အလုံး50ကျော်လောက်ပျက်စီးခဲ့ရပြီးအဲ့ဒီထဲမှာလုံးဝပြိုကျပျက်စီးသွားတဲ့အိမ်တွေလည်းပါဝင်ပါတယ်။ရခိုင်ပြည်နယ်မြို့တော်စစ်တွေမှာတော့နေအိမ်10ခန်းလောက်လုံးဝပျက်စီးသွားပြီးတချို့အိမ်တွေမှာတော့ဒဇယ်တပိုင်းပြက်တာခေါင်းမိုးလန်သွားတာမျိုးတွေရှိခဲ့ပါတယ်။စစ်တွေမြို့ရဲ့ပျက်စီးမှုအခြေအနေကိုတော့ပရဟိတလှူဆောင်နေတဲ့ကိုဇော်ဇော်ထွန်းကပြောပြပါတယ်
။ပျက်စီးတာတွေကမြတ်သွားခြင်းကဒီအခေါင်းမိုးတွေလင်းတာနောက်ပြီးတော့ဒီဟုတ်တပင်းနေကြတာအဲ့နောက်ပြီးတော့ဒီလစ်စမင်းဟိုအတွေ့ဖြစ်တာပေါ့နော်အဲ့လိုမျိုးတွေပြည်ရတာပေါ့နော်တင်းလာနေညပေါ့ညာ9ရှိနေလောက်ခရီးကကူကသူကလစ်စမင်းကဖြစ်တတ်ပြီခင်ဗျာဒါပေမဲ့ဒီညနေမှာတော့တချို့သောနေရာတွေမှာရရတာတော့ရှိတယ်ခင်ဗျာဆင်းရုံမှာကတော့ဒီလစ်စမင်းရပါပြီခင်ဗျာဒါပေမဲ့ဒီရေသူတို့မများနေရာမှာတော့လစ်စမင်းမရသေးဘူးခင်ဗျာ
မိုရာဆိုင်ကလုန်းမှုန်တိုင်းကြာရောက်လာမှာကိုအစိုးရကတတိပေးနှိုးဆော်တာမျိုးလုပ်ခဲ့ပေမဲ့ဒီကနေ့မုန်တိုင်းကြာရောက်ချိန်မှာလိုအပ်တဲ့ကူညီကယ်ဆယ်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်မှုအားနည်းတာသတိပြုမိတယ်လို့ကိုစိုးစောထွန်းကထောက်ပြပါတယ
်။အနာပိုင်းတွေဖက်ကကြိုတင်သတိပေးတယ်ဆိုတာကဗီဒီယိုမှာဒီလိုရင်းမြစ်တင်ကြမှာပေါ့နော်။နောက်ပြီးတော့ဒီအွန်လိုင်းပေါ်မှာနေပြီးတော့မုန်တိုင်းဘလော့တက်ရှင်နိုင်တယ်ဗီဒီယိုမျိုးအောင်ဆောင်ရုံးပြီးစသဖြင့်ပေါ့အဲလိုမျိုးလုပ်တာရှိတယ်။အဲဒါပေမဲ့ဒီညမှာတစ်ခုပြောစရာရှိတာကမုန်တိုင်းတက်ပြီဆိုလို့ရှိရင်ဘီနီယာတွေကဒီခေတ်မှုများနိုင်လေပေါ့အဲ့အဲ့ဒီနေရာတွေအတွက်ကိုအဲ့ဒီမူလမတိုင်ကြေကောက်ကအဲ့ဒီနေရာတွေမှာဒီစခင်းတွေတောက်ပြထားတာအင်းအလိုဟောဘောဒီအရေးပကူကြီးပျော်ရွှေအတွက်တရားနေဖြီးပြထားတာလွယ်တဲ့ဝိခါတွေနဲ့တခါအစားတောက်ပြထားတွေကိုဖြီးပြထားတာအဲ့ဒီမျိုးလေးကိုကျွန်တော်ကဖြီးဖြီးရှင်းတာပေါ့နော်အစိုးရမှာကုညီကေစင်လေးပုံစံကအဲ့လိုမျိုးအနေထားတော့မဟုတ်ဘူးဖြီးပြဖြီးပြဆိုတာနဲ့ဟိုစခင်းကိုအရေးပကူကြီးကေစင်လိုနဲ့နေထိုင်ပြီးတော့ကျွန်တော်တွေ့ကြုံအရာတော့မရှိဘူးခင်ဗျတခါမှ
မိုရာမုန်တိုင်းကြောင့်ရခိုင်ပြည်နယ်အတွင်းပျက်စီးခဲ့တာတွေကိုပြည်နယ်အစိုးရကအစီအင်းအတိအကျကောက်ခံနေပြီးပြည်လဲထူထောင်ရေးလှုပ်ဖို့အတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချက်လာရေးဝန်ကြီးဌာနကစစ်တွေမြောက်ဦးကြောက်ဖြူတန်တွဲပေါတော်မင်းပြားတောင်ကုတ်ရသေးတောင်မူသီးတောင်စတဲ့မြို့နယ်17မြို့နယ်အတွက်တန်းငွေ35သန်းနီးပါးပေးလှူခဲ့ပါတယ်ဒီအကူအညီကယ်ဆယ်ရေးငွေတွေကိုပြည်သူတွေထံတိုက်ရိုက်ထောက်ပံ့သွားမှာဖြစ်ပြီးပြန်လေထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်သွားဖို့ညွှန်ကြားထားကြောင်းသိရပါပါတယ်ခင်ဗျာ